ဝါဒေတာကိုပြည်내ဆင်သတ်မှတ်ပေးဖို့ UWSA ဝါပြည်သွေးစည်းညီညွတ်ရေးတက်မတော်ကတောင်းဆိုလိုက်တာဟာနိုင်ငံရေးအရာဖိအားပေးလိုက်ခြင်းသာဖြစ်ပြီးအစိုးရနဲ့မြန်မာတက်မတော်ကဒီကိစ္စကိုကင်တွယ်ဖြေရှင်းနိုင်ရင်မရှိဘူးဆိုရင်ပြည်တွင်းစစ်အရှိန်တိုးလာနိုင်တယ်လို့တိုင်းရင်းသားအရေးနိုင်ငံရေးကြံကျင်သူတချို့ကအသုံးသတ်ကြပါတယ်UWSA တပ်ဖွဲ့ကအပြည့်ရဲ့ငင်းငင်းကြီးယူခဲ့တဲ့နှစ်30ပြည့်ပွဲမှာဝါပြည်နယ်တောင်းဆိုခဲ့ပြီးတဲ့နောက်အခုလိုသုံးသပ်လိုက်ကြတာပါအကြောင်းစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင
် UWSA ဝါတပ်ဖွဲ့ကငင်းငင်းကြီးတည်ဆောက်မှုနှစ်30ပြည့်ခန်းနာကိုရှမ်းပြည်နယ်ပန်ဆန်းမြို့မှာ AB 18ရက်နေ့ကကျင်းပခဲ့ပြီးအဲ့ဒီပွဲမှာဝါအထူးဒေသနှစ်ကိုကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အဖြစ်သတ်မှတ်ပေးဖို့ UWSP ရဲ့ဥက္ကဋ္ဌလည်းဖြစ်UWSA ရဲ့စစ်သေးနာပတိချုပ်ဖြစ်တဲ့ဦးပေါယူချန်းကသူ့မိကွန်းမှာထဲသွင်းပြောကြားသွားတာပါဒီတောင်းဆိုမှုဟာနိုင်ငံရေးအရဖိအားပေးခြင်းသာဖြစ်တယ်လို့ဂျာမနီနိုင်ငံမှာနေတဲ့တိုင်းရင်းသားအရေးကျွမ်းကျင်သူဦးဆိုင်ဝမ်ဆိုင်ကသုံးသပ်ပါတယ
်သူတို့ကတောင်းရတာအခုမှမဟုတ်ပါဘူး2016ခု27ဘီလီယံညီလာကလာလုံးကလည်းသူတို့ကအဲ့လားပြောပြီးသားအခုကတော့နှစ်30ပြည့်ပြောက်ဥစားအပြစ်ခတ်ရစေးကြီးပေါ့နော်တမတော်နဲ့အစိုးရနဲ့အပြစ်ခတ်ရစေးကြီးအခါနာမှာတို့ကတည်ဝင်ပြောတဲ့သဘောပြုပေါ့နော်ဒါမဲ့ဒီအစိုးရဘက်ကကြည့်မယ်ဆိုလို့ရှိရင်တော့ဒါဒီနိုင်ငံရေးဆွေးနွေးမှုကြီးအချိန်မကျသေးတဲ့အချိန်မှာတောင်းတယ်ဆိုတော့တို့ကဖိအားပေးတဲ့ပုံစံမျိုးတော့တို့ရောက်တော့
ဝါတပ်ဖွဲ့ရဲ့ဒီလိုတောင်းဆိုချက်တွေကိုညှိနှိုင်းအပြည့်မရှာနိုင်ဘူးဆိုရင်ပြည်တွင်းစစ်အရှိန်မြင့်တက်လာနိုင်တယ်လို့နိုင်ငံရေးသုံးသပ်သူ EBSDF ကျောင်းသားတက်မတော်ခေါင်းဆောင်ဟောင်းဒေါက်တာနိုင်အောင်ကပြောပါတယ
်။ဘဝအနေနဲ့ဒီပြည်နယ်တောင်းဆိုမှုနဲ့ထိုက်တန်တယ်ဆိုတာကိုဒါဖွင့်ပြီးတော့ခြားပြတဲ့သဘောမျိုးဖြစ်တယ်လို့လည်းယူဆလို့ရတယ်။အဲ့တော့ဒီတောင်းဆိုချက်တင်ပြချက်ကတစ်ကဘာလဲဆိုတော့ပြည်နယ်ရစင်းနဲ့မရစင်းနဲ့အပါအဝင်နော်ဒီအရည်တောင်းဆိုတင်ပြချက်တွေကိုမညှိနှိုင်းအဖြစ်မရှာနိုင်ဘူးဆိုလို့ရှိရင်တော့ပြည်내စစ်ပွဲအရှင်ကပိုပြီးမြင့်တက်လာနိုင်တယ်လို့ထင်တယ်
။ယူရိုရဲစီဝါတက်ပွဲဟာတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးနဲ့မှစီးရင်အားအတောက်တင်းဆုံးအဖွဲ့ဖြစ်ပါတယ်။ဝါတက်ပွဲရဲ့ပြည်내တောင်းဆိုမှုကအခြားတိုင်းသားလက်နက်ကိုင်တွေကိုတွန်းအားဖြစ်စေခဲ့တယ်လို့ဦးဆိုင်ဝမ်ဆိုင်ကမြင်ပါတယ်
။ဒီဝါရဲ့ပြည်내တောင်းဆိုမှုကစီးရင်အားကိုသူကတိုးချက်ပြီးတော့တောင်းဆိုတဲ့အခါကျတော့တခြားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းဟာတို့အရာတောင်းတင်းလို့ရှိရင်တော့သူလည်းသူတို့တောင်းတယ်လို့တောင်းလို့ရမယ်ဆိုတော့အတွေ့အခေါ်ပြီးသူတို့ဝင်သွားတော့ဝင်သွားတော့ဒီအခုလက်ရှိဖြစ်နေတဲ့ဒီနိုင်ငံရေးဆွေးနွေးပွဲပေါ့ဗျာ27ပင်လုံးအဲ့ဒါကြီးကိုသူရိုက်ခတ်တာအဲ့ဒီ27ပင်လုံးကြီးရလဲသူကလည်းသူဖုတ်လိုက်ဖုတ်လိုက်နဲ့တင်းမလို့ရှိမလို့ဖြစ်နေတဲ့အခြေကြီးမှာအဲ့ဒါကြီးကတက်လာတဲ့ခါကျတော့ပို့ပြီးတော့အခြေကြီးဆိုးသွားတယ်လေကျွန်တော်တို့ကပြောနေတယ်အဖက်ကအစီအစဉ်ဆိုးတယ်လို့ကျွန်တော်တို့ပြောနေမယ်အစိုးရနဲ့တတ်မတော်ဘက်ကဒီလိုလက်လက်လျော်လျော်ဖြစ်လာနေမလားလို့ကျွန်တော်တို့တဖက်စဉ်းစားလို့ရတော့
ဦးသိန်းစိန်အစိုးရလက်ထက်ကစပြီးအခုချိန်ထိအပြည့်ရညီညာရေးအကောင့်ထဲပေါ်လာစေဖို့ NCA စာချုပ်ချုပ်ဆိုနိုင်ရေးကိုကြိုးပမ်းလာခဲ့ပေမဲ့ဒီဖြစ်စဉ်မှာ UWSA ဝါတပ်ဖွဲ့ကပါဝင်ခြင်းမရှိဘဲဆွေးနွေးပွဲတွေမတင်မကျဖြစ်နေတာကြောင့်ဝါတပ်ဖွဲ့ရဲ့ပြည်내တောင်းဆိုမှုကဆွေးနွေးပွဲရှေ့ဆက်နိုင်အောင်ရွေးပုံရတယ်လို့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ
်။တစ်ဖက်မှာ NC ပင်လုံဖြစ်စင်မှာလည်းဒီအစမပြေဖြစ်နေတာလည်းဒီဖရယ်ပြည်တော်စုဖွဲ့စည်းမှာဒီအနာခွဲဝေမှုမကြည်လဲတဲ့သဘောရှိနေတော့ဒီကိစ္စကိုအဖြေတစ်ခုညှိနှိုင်းဖို့အတွက်အားမထုတ်နိုင်ဘူးသို့မဟုတ်ပို့ပြီးတော့မှဒီတရားမျှတတဲ့သူတို့တောင်းဆိုခြင်းနဲ့နီးစပ်နိုင်တဲ့ဒီဖရယ်ပြည်တော်စုဖွဲ့စည်းရေးကိုနီလန်းကောင်းနေနီလန်းသိတွေရှာပြီးလုပ်မလားဒါမှမဟုတ်လို့ရှင်ပုံပြီးတင်းမာတဲ့အချိန်လေးရှိမလားဆိုတဲ့ကိစ္စဖြစ်လာတယ်။အဲ့တော့တစ်သက်လုံးငြိမ်လာတဲ့နှစ်30လောက်ငြိမ်လာတဲ့ WhatsApp ကဒီနေ့ချီမှာသူ့ရဲ့နိုင်ငံတောင်းဆိုပို့ပြီးတော့မှမောင်းတင်ပြလိုက်တဲ့အားတင်းပြလိုက်တဲ့သဘောဖြစ်တယ်လို့ကျွန်တော်ကထင်တ
ယ်။ UWSA ဝါတပ်ဖွဲ့ဟာအရင်စစ်အစိုးရလက်ထက် 1989 ခုနှစ် AB 18ရက်နေ့မှာအပြည့်ရငြိမ်းချမ်းရေးယူခဲ့ပြီးနောက်အစိုးရတက်တဲ့တိုက်ပွဲတွေဖြစ်ခဲ့ခြင်းမရှိပါဘူးခင်ဗျာ။